မြန်မာနိုင်ငံကဒီမိုကရေစီရေးနဲ့လူ့ခွင့်ရေးလှုပ်ရှားမှုတွေမှာတဆိုင်မမက်ထောက်ခံအားပေးကူညီနေတဲ့နော်ဝေးနိုင်ငံအနေနဲ့စင်ဆိုးရရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ရှိနေတယ်ဆိုတော့ ERI ရဲ့အစီရင်ခံစာထွက်ပေါ်လာတာကြောင့်လူအများစိတ်ဝင်တစားဖြစ်ခဲ့ပါတယ်။လူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့မြန်မာနိုင်ငံကရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းကုမ္ပဏီတွေမှာနော်ဝေးအစိုးရရဲ့ပင်စင်ရန်ပုံငွေအဖွဲ့ကြီးကအမေရိကန်ဒေါ်လာကဒေနဲ့ချီရင်းနှီးမြှုပ်နှံထားတာဟာကိုယ်တိုင်ပြဋ္ဌာန်းထားတဲ့ကျင့်ဝတ်နဲ့ဆန့်ကျင်ဘက်ဖြစ်နေတယ်လို့အစီရင်ခံစာကဆိုပါတယ်။ဒါကြောင့်ဒီအစီရင်ခံစာရဲ့အဓိကရည်ရွယ်ချက်ဟာနော်ဝေးနိုင်ငံအနေနဲ့လူ့ခွင့်ရေးစံချိန်စံနှုန်းတွေကိုလက်တွေ့လိုက်နာကျင့်သုံးဖို့တောင်းဆိုတာဖြစ်ပါတယ်လို့ ERI အဖွဲ့ကြီးရဲ့အကြီးတန်းအရာရှိ Matthew Smith ကပြောပါတယ
်။ The message of the report is simply for the government of Norway, for the Norwegian Council on Ethics.
နော်ဝေးဆိုရပါဝင်ရန်ပုံငွေအဖွဲ့ကြီးနေနဲ့လူ့ခွင့်ရေးစံနှုန်းတွေအတိုင်းလိုက်နာဖို့လိုပါတယ်။ယင်းနှိမ့်မြှုပ်နှံမှုတွေနဲ့ဆက်နွယ်ပြီးတော့လူ့ခွင့်ရေးချိုးဖောက်မှုတွေဖြစ်လာတဲ့အပေါ်မှာတာဝန်ရှိရှိလေးထားဖြေရှင်းဆောင်ရွက်တာမျိုးတက်တဲ့အထောက်အထားတွေကျွန်တော်တို့မတွေ့ရသေးပါဘူး။ဒါကြောင့်နော်ဝေးဆိုရကိုအခြေခံလူ့ခွင့်ရေးတွေလိုက်နာဖို့တောင်းဆိုတာပါ။ဘူဝါရတက်တဲ့ထပ်ပြီးချမှတ်ဖို့ပြောနေတာမဟုတ်ပါဘူးလို့ Matthew Smith ကပြောပါရယ်။ဒီအစီရင်ခံစာအတွက်ဓာတ်ငွေပိုင်လိုက်ဒူဖော်ရေးလုပ်ငန်းတွေကြောင့်ညရာအသိမ်းခံရသူတွေလှုပ်အားပေးစေခိုင်းခံရသူတချို့ကိုတွေ့ဆုံမေးမြန်းခဲ့ပါရယ်။အဲ့ဒီဒေတာတွေကိုလည်းလျှို့ဝှက်သွားရောက်ပြီးတော့အချက်အလက်တွေစုဆောင်းခဲ့တယ်လို့ Mr. Smith ကပြောပါရယ်။အစီရင်ခံစာကိုထုတ်ပြန်လိုက်တဲ့အတွက်ကုမ္ပဏီတွေဘက်ကသူတို့ရဲ့ယင်းနှိမ့်မြုပ်နှံမှုတွေကြောင့်ဒေတာကန်တွေကိုထိခိုက်နစ်နာမှုတွေရှိတယ်ဆိုတာထင်ထင်ရှားရှားသိမြင်လာနိုင်ဖို့ ERI အနေနဲ့မျှော်လင့်တဲ့အကြောင်း Mr. Smith ကပြောပါတယ
်။ Yeah, well we like to think that there is of course some value in exposing the human rights impacts of
မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေမှာသက်ဆိုင်ရာအစိုးရတွေမဟုတ်ဘဲယင်းနှိမ့်မြုပ်နှံတဲ့နိုင်ငံတကာကုမ္ပဏီကြီးတွေလည်းပါဝင်ပတ်သက်နေတာပါ။ဒေတာကံပီသူတွေရဲ့လူမှုရေးနဲ့လူခွင့်ရေးတွေမှာထိခိုက်မှုတွေရှိတယ်ဆိုတာဒီကုမ္ပဏီတွေအနေနဲ့သတိထားဖို့ကျွန်တော်တို့ကထောက်ပြတာပါအခုတော့အစီရင်ခံစာထွက်ပြီးနောက်ပိုင်းမှာမြန်မာပြည်မှာရှိတဲ့နိုင်ငံတကာကုမ္ပဏီတွေအနေနဲ့ကောင်းမွန်တဲ့စီမံကိန်းတွေပို့ပြီးဆောင်ရွက်လာနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်း Matthew Smith ကပြောသွားပါတယ်ရှင်